ဒီကနေ့တောက်ကြနေမင်းဆိုပိုင်းကအိန္ဒိယသမုဒ္ဒရာအာရိယပင်လယ်ထဲမှာအပိုင်စီးခံထားရတဲ့နော်ဝေးနိုင်ငံပိုင်ဓာတုပိဒါကုန်တင်တင်ပေါ်ရှမ်ဟိုဂျူဝယ်လရီဘော်ကဆိုမာလီယာပင်လယ်တပြား၈ဦးကိုတောင်ကိုရီးယားရည်တပ်ရဲ့ကွန်မန်ဒိုတပ်ဖွဲ့ကစီးနင်းတိုက်ခိုက်တုတ်တင်လိုက်ပါတယ်။ဒီသမောကြီးဟာမော်တာနိုင်ငံမှာမှတ်ပုံတင်ထားပြီးတော့တောင်ကိုရီးယားရှမ်ဟိုသင်္ဘောကုမ္ပဏီကစီမံခန့်ခွဲခုံပေါင်းနေတဲ့သင်္ဘောကြီးဖြစ်ပါတယ်။ဒဇဂန်အဖြစ်ဖမ်းဆီးခံထားတဲ့ရေရင်ဝန်တန်းတောင်ကိုရီးယား၈ဦး၊မြန်မာ၁၂ဦး၊အင်ဒိုနီးရှား၂ဦး၊စုစုပေါင်း၂၂ဦးကိုကယ်တင်နိုင်ခဲ့ပါတယ်။သင်္ဘောရဲ့ရေရင်မှု၁ဦးသာဒဏ်ရာအနည်းငယ်ရရှိခဲ့ပြီးတော့ဆိုမာလီယာပင်လယ်ပြား၅ဦးကိုလည်းလက်ရဖမ်းဆီးနိုင်ခဲ့ပါတယ်။ကွန်မန်ဒိုအင်အား300လိုက်ပါလာတဲ့တောင်ကိုရီးယားရည်တပ်ရဲ့ဖြတ်သင်းပေါ်ချွိုင်းယန်ကဆိုမာလီယာအရှေ့မြောက်ဘက်ကမ်းခြေကနေကီလိုမီတာ1300အကွာပင်လယ်ပြင်မှာ၅နာရီကြာတဲ့ဒီစစ်ဆင်ရေးကိုပြုလုပ်ခဲ့ပြီးတော့နိုင်ငံတချို့ကအားပေးကူညီခဲ့တာကိုအတိအမှတ်ပြုပါတယ်လို့တောင်ကိုရီးယားသမ္မတအီမြောင်ဘက်ကဒီကနေ့ရုပ်မြင်သံကြားကနေကြေညာသွားခဲ့ပါတယ်။သတင်းတွေမှာတော့အိုမန်နိုင်ငံရေတပ်စစ်ရင်တစ်စီးကတောင်ကိုရီးယားစစ်ရင်ကိုကူညီဖို့စစ်ဆေးရေးနေရာကိုရောက်ရှိခဲ့တယ်လို့ဖော်ပြကြပါတယ်။အနာဂတ်မှာတောင်ကိုရီးယားနိုင်ငံသားတွေကိုအခုလိုအကြမ်းဖက်တိုက်ခိုက်မှုမျိုးကိုဘယ်တော့မှတင်းကြီးမခံဘူးလို့သမရအီမြောင်ဘက်ကပြောဆိုခဲ့ပြီးတော့ဒီစစ်ဆေးရေးမှာပါဝင်ခဲ့သူအားလုံးကိုချီးကျူးစကားပြောကြားခဲ့ပါတယ်။ပြီးခဲ့တဲ့စနေနေ့ကအာရဗ်စော်ဘွားများပြည်တော်စု UAE ကနေတီရီလင်ကာကိုခုံပေါင်းနေတဲ့ဒီဓာတုဗေဒကုန်တင်သင်္ဘောကြီးကိုမတ်စကတ်စိတ်ကမ်းမြို့ရဲ့အရှေ့တောင်ဘက်ကီလိုမီတာ650အကွာပင်လယ်ပြင်မှာဆိုမာလီယာပင်လယ်ပြားတွေကအပိုင်စီးသွားကြတာဖြစ်ပါတယ်။ကြာသပတေးနေ့ညကလည်းမြောက်အာရေဗျပင်လယ်ထဲမှာစင်ကာပူကနေရီမင်ကိုခုံပေါင်းနေတဲ့ရေရင်ဝင်တန်းစီးရီးယား23ဦးနဲ့အီဂျစ်3ဦးစုစုပေါင်း25ဦးပါစီးရီးယားပိုင် MV Khaled Muhyiddin K ကုန်တင်သင်္ဘောကြီးကိုဆိုမာလီယာပင်လယ်ပြားတွေကအပိုင်စီးသွားခဲ့တယ်လို့ဥရောပသမဂ္ဂရဲ့ပင်လယ်ပြားရန်ကာကွယ်တားဆီးရေးအဖွဲ့ကဒီကနေ့အတည်ပြုပြောကြားလိုက်ပါတယ်ခင်ဗျာ။